ဒုတိယအကြိမ်မြောက်ပိုလန်မှစီမံကိန်းဖိုရမ်ကိုတရုတ်နိုင်ငံဘယ်ဂျင်းမြို့မှာဧပြီလ25ရက်နေ့ကနေ28ရက်နေ့အထိကျင်းပပြုလုပ်မှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုတော့မြန်မာနိုင်ငံရဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ဖို့ရှိပြီးဒီခီးစဉ်တွင်မှာဒေါအောင်ဆန်းစုကြည်နဲ့တရုတ်ဆိုရတာဝန်ရှိတဲ့သူတွေတွေ့ဆုံချိန်မှာအေယာဝတီမြစ်ဆုံဆဲစီမံကိန်းကိစ္စထက်သွင်းဆွေးနွေးနိုင်ခြင်းရှိတယ်လို့အရေးအစိုးရလက်ထက်တုန်းကခေတ္တရပ်တန့်ထားတဲ့မြစ်ဆုံဆဲစီမံကိန်းကိုပြန်လည်တည်ဆောက်နိုင်ခြင်းရှိတယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထပ်ပေါ်လာနေပါတယ်။ဒါကြောင့်မလို့မြေဆုံဆဲစီမံကိန်းအပီးတိုင်ဖြတ်သိမ်းရေးအဓိကဥတည်ပြီးတော့အေယာဝတီကိုပြန်ရွေးယူကြမယ်ဆိုတဲ့စုပေါင်းဆွေးနွေးတောင်းဆိုပွဲတရက်ရန်ကုန်မှာကျင်းပခဲ့ပါတယ်။မြေဆုံစီမံကိန်းအပီးတိုင်ဖြတ်သိမ်းရေးနဲ့တနိုင်ငံချစ်ကြည်ရင်းနှီးမှုမပြတ်စေဖို့မြန်မာပြည်သူတွေရဲ့သဘောထားဆန္ဒကိုအလေးထားပြီးအားလုံးကလက်ခံနိုင်မဲ့နည်းလမ်းတွေကိုရှာဖွေပေးပါလို့တရုတ်သမ္မတကြီးရှီကျင်းပင်ထံကိုအိတ်ဖွင့်ပေးစာပေးဖို့မြစ်တာရက်ခံခဲ့ကြပါတယ်
။မြန်မာပြည်သူတွေစိတ်ပူပန်နေကြရတဲ့အကြောင်းရင်းများစွာတွေထဲမှာအရာဝတီဆိုတဲ့အမျိုးသားလက္ခဏာမြစ်ကြီးတိမ်ခေါ်သွားမယ်အရေးကချင်တိုင်းရင်းသားတွေရဲ့ယဉ်ကျေးမှုအမွေအနှစ်ပြတ်သုံးမယ်အရေးတဘာဝပတ်ဝန်းကျင်ဆိုးဆိုးဝါးဝါထိကြိုက်ပျက်စီးမယ်အရေးနဲ့မြမငိမ့်ညာကြီးအလားအလာတွေမှေးမှိန်သွားမယ်အရေးတို့ပါဝင်ပါတယ်ဒီအရေးတွေကိုအလေးအနက်ဂရုပြုစေလိုပါတယ်ပြည်သူတွေရဲ့စိုးရိမ်ပူပန်မှုတွေကိုလစ်လျူရှုပြီးဒီစီမံကိန်းကိုဆက်လက်အကောင်အထည်ဖော်မယ်ဆိုရင်မြမပြည်သူတွေအနေနဲ့မိမိတို့ရဲ့ဂုံတိတ်ခါအချိုးနှိမ်ခံလိုက်ရတယ်အနိုင်အထက်ပြုခံလိုက်ရတယ်ဆိုတဲ့ခံစားချက်ကိုမျိုးဆက်နဲ့ချီပြီးနာကျင်စွာမှတ်ယူသွားကြပါလိမ့်မယ
်အရေးအစိုးရလက်ထက်တုန်းကစာချုပ်ချုပ်ဆိုခဲ့တဲ့ပြည်စုံဆဲစီမံကိန်းကြီးဖြတ်သိမ်းခဲ့ရင်ရော့ကျေးပေးပြန်ရွေးယူနိုင်အောင်လို့ငွေကြေးတွေစုပေါင်းထည့်ဝင်ပေးကြဖို့ကိုလည်းပြည်သူတွေကိုတိုက်တွန်းခဲ့ကြပါတယ်စာရေးဆရာကိုတာက
ကျွန်တော်တို့အေယော်ရီကိုပြန်ရွေးယူကြပါစို့နေရာပြောင်းမယ်အရွယ်စားပြောင်းမယ်လို့စဉ်းစားနေကြတယ်ကျွန်တော်ကျမတို့မြင်တာကတော့အေယော်ရီကိုရော်ရှေးပေးရွေးဖို့သာဖြစ်ပါတယ်မိသူကိုမြမတိခိုက်စေတဲ့နီလန်းမိသူအပေါ်မှာတပည့်ဆောင်နေမဖြစ်စေတဲ့နီလန်းဟာဒီတရားမယ်လို့ကျွန်တော်တို့ယူဆပါတယ်မြန်မာတွေတယောက်ဒေါ်လာနှုန်းနဲ့ဆယ်ကျင်15ကျင်လောက်စုပေါင်းထည့်ဝင်အေယော်ရီကိုကျွန်တော်တို့ပြန်ရွေးနိုင်ပါတယ်ကျွန်တော်တို့မှာအားရှိပါတယ်ကျွန်တော်တို့တန်မာပါတယ်ကျွန်တော်တို့ညီညွတ်ပါတယ်ဘာမဆိုကျွန်တော်တို့အောင်းနိုင်ပါပါအေယာဝတီကို
ဒီမြစ်ဆုံစီမံကိန်းကြီးဟာဒီမြစ်ဆုံဆဲစီမံကိန်းကြီးဟာပြည်သူတွေရဲ့အကျိုးထက်ပျက်စီးစေမဲ့စီမံကိန်းတာဖြစ်တယ်ဆိုပြီးတော့လဲပညာရှင်တွေဘက်ကအကြိမ်ကြိမ်ထောက်ပြကန့်ကွက်ခဲ့ကြတဲ့အတွက်တနိုင်ငံအစိုးရမင်းတွေဒီချက်ကိုအလေးထားစဉ်းစားပေးဖို့မြေဆုံဆဲစီမံကိန်းကြီးအပိတိုင်ဖြတ်သိမ်းရေးဒီဇိုင်းမမတ်ကန့်ကွက်လှုပ်ရှားခဲ့သူမိုးလေဝသပညာရှင်ဒေါက်တာထွန်းလွင်ကလည်းအခုလိုတိုက်တွန်းပါတယ
် ARD ရှိလို့မြန်မာနိုင်ငံရှိခဲ့တယ်လို့ ARD မရှိရင်လဲမြန်မာနိုင်ငံရှိဖို့တော်တော်ခင်းရင်ပါလိမ့်မယ်ပြောရရင်တော့မြန်မာနိုင်ငံရဲ့ ARD ဆိုတာတဲ့ ARD ရဲ့မြန်မာနိုင်ငံဆိုတာကပုံမှန်ပါတယ်ဒီမြင့်ဟာကျွန်တော်တို့တို့သမိုင်းတံပိုးတလောက်ကြီးပြီးတော့ယေရှုတရားအလွန်ကြီးပါတယ်ဒါကြောင့်ကျွန်တော်တို့အရေးနေနေအခက်ချိုးချိုးမလုံးတင်ပါဘူးဒီဒေသရဲ့အသက်ကအေယာဝတီလဲဆစ်လဲဆစ်လို့ပြောနေတာနားမဆန့်အောင်ကြားရပါတယ်ကျွန်တော်ကမေးခွန်းမေးချင်ပါတယ်လဲဆစ်လို့ချင်းလို့ဒါကြီးကိုလှုပ်တယ်ဆိုရင်ဘာဖြစ်လို့ကျွန်တော်တို့က900နှုန်းပဲယူရတာတော့ဘာဖြစ်လို့သူများကို95000လောက်ပေးရတော့
ကချင်ပြည်နယ်မှာတည်ဆောက်မဲ့မြစ်ဆုံဆဲစီမံကိန်းကြီးကိုအပိတိုင်ဖြတ်သိမ်းရေးမြမပြည်သူများရဲ့ဆန္ဒနဲ့အတူကချင်ပြည်သူပြည်သားတွေကလည်းထပ်တူဆန္ဒရှိကြပါတယ်ဆိုပြီးကချင်အမျိုးသမီးလဖိုင်ဆန်းရော်ကလည်းဆွေးနွေးပါတယ
်ကျမတို့မြစ်ဆုံကြီးတကယ်ပဲရက်တမဲဆိုလို့ရှိရင်တော့သူတို့ရှိတာလေးတွေကိုထုတ်ပြီးတော့ငါ့ကိုဒေါ်လာတော့ဘယ်လပေးရမလဲသူတို့ပေးနိုင်မှုအတွက်သူတို့ကြိုးစားသွားမယ်
ARD မြစ်ကြီးဟာတဘာဝတရားကဖန်တီးပေးထားတဲ့အဖို့တန်မြစ်တစင်းဖြစ်တာမို့ပြည်သူတွေအများကပြန်ရွေးယူကြဖို့ခွန်အားအပြည့်ရှိကြပါတယ်ဆိုပြီးတော့လည်းပြောသွားပါတယ်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားသူစာရေးဆရာမဂျူးပြောတာကတော့
တဘာဝတရားကပေးထားတဲ့မြစ်တစင်းပျက်စီးဆုံးရှုံးသွားပြီဆိုရင်တော့ပြန်လဲတိဆောက်ဖို့ဘလို့မှမဖြစ်နိုင်တော့ပါဘူးရှင်မြစ်ကိုပြန်ရခြင်းလို့ငွေတွေကလည်းတိတ်တက်နိုင်လို့ကောသွားတဲ့မြစ်နေရာကိုပြန်တူးကြီးကြီးပြန်ထဲ့မယ်ဆိုရင်တောင်ဒါဟာမြောင်းပဲဖြစ်မှာပါမြစ်တော့မဖြစ်နိုင်တော့ပါဘူ
းအိမ်ကြီးချင်းနဲ့လည်းမိမ့်မပြတ်အောင် ARD မြစ်ဆုံဆဲစီမံကိန်းအပိတိုင်ရက်တန်တိုင်းရေး ဖြစ်နိုင်ခြင်းအဖြေတွေကိုဝိုင်းရှာကြဖို့လိုတယ်ဆိုပြီးတော့လည်းထောက်ပြကြပါတယ်ရှန်တိုင်းသားခေါင်းဆောင်တူဦးဖြစ်တဲ့စိုင်းကျုံလင်ကအခုလိုဆွေးနွေးပါတယ
်ကျွန်တော်တို့ကလက်ရှိအစိုးရရဲ့အကြက်တဲကိုလည်းမမိလျော့သင့်တယ်လို့ပဲကျွန်တော်တို့အိမ်ကြီးချင်းဖြစ်တဲ့နိုင်ငံနဲ့လည်းမိဖို့မပြတ်ဆက်လက်လက်တွဲနေနိုင်အောင်လည်းကျွန်တော်တို့ထည့်ပြီးစဉ်းစားသင့်တဲ့အနေအထားရောက်နေပါတယ်
အခုလိုမျိုးပညာရှင်တွေရဲ့ဥဆောင်ဆွေးနွေးမှုတွေအပြင်မြန်မာနိုင်ငံမှာထင်ရှားကျော်ကြားသူတွေဖြစ်တဲ့လက်ဝဲအကျော်အမော်အောင်လာအန်ဆန်းတင်းရင်မြင့်မိုးအောင်ရုပ်ရှင်ပင်သမီးပိုင်ဖြိုးသူကာတွန်းအော်ပီဂျေဆိုင်းစံခန်းအဆိုတော်အောင်စောရုပ်ရှင်ပင်သားထောင်းတဲ့အေဂျန်မိုးတို့ကလည်းပါဝင်ဆွေးနွေးကြပါတယ်ရန်ကုန်မြို့နိုဘိုတဲဟိုတယ်မှာကျင်းပတဲ့ AR ကိုပြန်ရွေးယူကြမယ်ဆိုတဲ့စုပေါင်းလှူရှာမှုမှာတော့တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေမြမဒီမိုကရေစီအင်အားစုတွေအမှုပညာရှင်ပညာရှင်တွေနဲ့သတင်းမီဒီယာသမားတွေပြည်သူတွေတက်ရောက်ခဲ့ကြပါတယ်ရှင်